ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံတဝန်းကလက်နက်ကင်ပဋိပက္ခတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေချိုးဖောက်မှုတွေအပေါ်အထူးပဲစိုးရိမ်ကြောင်းထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်နက်ကင်တပ်တွေအတွင်ကလေးစစ်သားအသုံးပြုမှုအဆုံးသက်ရေးနဲ့အကာအကွယ်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာလည်းကုလသမဂ္ဂကတိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုပြောဆိုထားပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်
။ရခိုင်ပြည်နယ်မှာလူပေါင်းသိန်းချီထွက်ပြေးရတဲ့ပဋိပက္ခအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကရော ERSA ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင်စိုးရွားလာတဲ့ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။စခန်းတွင်းမှာအလုတ်ကျန်းတွေခိုင်းစီတာပါဝင်နေကြားဆောင်တပ်ဖွဲ့ကယောက်ျားကလေး48ဦးကိုအသုံးပြုနေတာကိုကုလသမဂ္ဂဘက်ကအတည်ပြုထားပါတယ်။ဒါ့အပြင်ရိုဟင်ဂျာလက်နက်ကင်အဖွဲ့ ERSA ဘက်ကဆိုရင်အသက်10နှစ်လောက်အရွယ်ကလေးငယ်တွေကအစစူဆောင်းအသုံးပြုနေတဲ့သတင်းတွေကိုရရှိထားပြီးအတီးပြုထားနိုင်တဲ့ကိစ္စတခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။တိနေချီထွက်ပြေးရတဲ့ရခိုင်ပြည်ပခအတွင်းကလေးငယ်တွေအတ္တမပြုကျင့်ခံရမှုတပ်ဖြတ်ခံရမှုအပါအဝင်စိုးရလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံတွင်းမှာတိုးတက်မှုတချို့ရှိခဲ့ကြောင်းလည်းကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Continuing dialogue with parties to conflict especially non-state armed groups
နိုင်ငံတချို့မှာတော့အစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆင့်ဆက်ဆွေးနွေးမှုတွေကနေတိုးတက်မှုတချို့ရှိခဲ့ပါတယ်ဥပမာမြန်မာနိုင်ငံမှာဆိုရင်လက်နက်ကင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်
ကချင်လက်နက်ကင်တပ်ဖွဲ့ KIA ကရင်လက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ DKPA နဲ့ KNL နောက်ရှမ်းလက်နက်ကင်တပ် SSC တို့ကကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကလေးငယ်တွေကိုအကာအကွယ်ပေးရတို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါမြန်မာစစ်တပ်ဖက်ကလည်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လာနေပြီးပြီးခဲ့တဲ့နှစ်တည်းအတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါဒါပေမဲ့လို့လဲကလေးစစ်သားစူဆောင်းအသုံးပြုမှုတွေဆက်ပြီးရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာကထောက်ပြပါတယ်။အခွင့်အရေးလှုပ်ရှားသူ Equality မြန်မာကိုဦးဆောင်တဲ့ဦးအောင်မျိုးမင်းကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ်။
တစ်ဖက်စလုံးကတော့ကျွန်တော်တို့ဒါတွေနဲ့လှုပ်ဆောင်ပါတယ်။ဘယ်သူမှရည်ရွယ်ပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ရည်ရွယ်တာမရှိပေတိတိုင်အောင်ဒီကနေ့ရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်တဲ့ပညာပေးမှုတွေနောက်ဥပဒေအရတားမြစ်မှုတွေအဲဒါကကျူးလွန်လို့ရှိရင်အရေးယူမှုတွေကအနည်းချင်းပဲရှိနေတယ်အဲ့ဒီအနည်းချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခုဖြစ်ခံပြီးကိုလှုပ်ဆောင်တဲ့သဘောမျိုးပဲဖြစ်တယ်တကယ့်ကိုကျွန်တော်တို့ပုံစံတစ်ချက်နဲ့စနစ်တစ်ချက်နဲ့စစ်စစ်မပြတ်အရေးယူတဲ့ပုံစံမျိုးစောင့်ကြည့်တဲ့ပုံစံမျိုးအဲ့ဒီဘက်မှာအားနည်းနေရတဲ့အရာကိုကြည့်မယ်ဆိုရင်တိုင်းရင်းသားအယူဆိုင်မှာကိုစိုးရိမ်နေတဲ့ပုံမျိုးနဲ့လှုပ်ဆောင်တဲ့ပုံစံမျိုးပဲများတယ်
။ပြီးခဲ့တဲ့2019ခုနှစ်အတွင်းစစ်တပ်အပါအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်းအသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကတုံးနေတာဖြစ်ပြီးတရားဝင်စုဆောင်းထားသူ166ဦးရှိပြီးတရားဝင်မဟုတ်ဘဲတန်ရှင်းရေးလိုမျိုးပြုပြင်ထိန်သိမ်းရေးလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်း200လောက်ရှိနေတယ်။တချို့ကလေးတွေကတော့73နှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပြိပခဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သားစုဆောင်းအသုံးပြုမှုတွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေထဲမှာကလေး39ဦးစုဆောင်းထားတာကိုအတည်ပြုထားနိုင်ပြီလို့လဲကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်